ဗြိတိန်ခြေဆိုင်မာဘယ်ခရော့ဖ်စီးပွားရေးသုတေသနဖွဲ့ကထုတ်ပြန်လိုက်တဲ့ယင်းနှီးမြှုပ်နှံမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံဟာကမ္ဘာမှာဆိုရင်ယင်းနှီးမြှုပ်နှံမှုဝင်းကျင်အလျင်အမြန်တိုးတက်ကောင်းမွန်လာဆုံးနိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်စီရင်ထည့်သွင်းလိုက်ပါတယ်။ဒီနှုန်းဒီအခြေအနေအတိုင်းဆက်သွားမယ်ဆိုရင်တော့လာမယ့်တစ်နှစ်ကနေသုံးနှစ်အတွင်းမြန်မာနိုင်ငံဟာယင်းနှီးမြှုပ်နှံသူတွေအတွက်စိုးရိမ်စရာအကောင်းဆုံးနိုင်ငံတစ်နိုင်ငံအဖြစ်တည်ရှိနေတဲ့အခြေအနေကနေလွတ်ကင်းတိုးတက်လာလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ကိုသားညိုဦးကတင်ပြပေးပါပါရှင်။
မြန်မာနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတကာနဲ့အထူးသဖြင့်ဆိုရင်ဒီအနောက်နိုင်ငံတွေနဲ့အပြန်အလှန်ကုန်သွယ်ရေးပိုင်းအတားအဆီးတွေရော့ကျလာပြီးမယ်လို့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကတော့မျှော်မှန်းသလောက်တော့ဖြစ်မလာသေးပါဘူး။ဒါဟာယင်းနှီးမြှုပ်နှံသူတွေအတွက်စိုးရိမ်စရာအကောင်းဆုံးနိုင်ငံစည်းရုံးတွေထဲမှာမြန်မာနိုင်ငံဆက်ပြီးတော့ရှိနေသေးတယ်ဆိုတာဖော်ပြချက်ဖြစ်တယ်လို့စီးပွားရေးအကဲခတ်တွေကယူဆပါတယ်။ယင်းနှီးမြှုပ်နှံမှုတွေအတွက်စိုးရိမ်စရာစင်ခေါ်ချက်ကတော့နိုင်ငံရေးအခြေအနေဖြစ်နေတော့မယ်လို့ဒီမြန်မာနိုင်ငံစီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအကြီးတန်းသုတေသီဥတ္တမောင်တန်းက view ကိုပြောပါရယ
်ဥမာပြည်တွင်းဆက်ပါနော်ဒါပြည်တွင်းဆက်ကအထူးသဖြင့်စီးပွားရေးရင်းနှီးမြှုပ်နှံမှုအများကြီးအနောက်ဆက်အခြေပါပြုနိုင်တယ်ပေါ့နော်ဒါမသေးကြသေးဘူးဘယ်လောက်ထိငြင်းငြိမ်းရမလဲဆိုတာကျွန်တော်မပြောနိုင်သေးဘူးအဲဒါနောက်တစ်ချက်နိုင်ငံရေးကြည့်ချင်းမှုပေါ့နိုင်ငံရေးကြည့်ချင်းမှုလို့ပြောတဲ့အခါမှာအတိုက်ခံတဲ့အနာရအတိုင်းဝိုင်းရဲ့ကြားဆက်ဆံရေးကရေဘူးအားဖြင့်အသားကျသွားတဲ့ငြိမ်သွားတဲ့အနေအထားမှာရှိပြီလို့ပြောလို့မရသေးဘူးပေါ့နော်။ဒါကြောင့်ဒီချက်တွေကအနေနဲ့ရှိနိုင်တဲ့ချက်တွေလို့ပြောရရပါတယ်
။ဟောဒီယင်းနှီးမြှုပ်နှံမှုလှုပ်ဖို့ကောင်းတဲ့နိုင်ငံအနေနဲ့ထည့်သွင်းထားပြီးမယ်မြန်မာနိုင်ငံမှာခုနပြည်ပြောင်းလဲမှုတွေလှုပ်လာပြီးတော့မှနောက်ပိုင်းမှာဒီအမေရိကနဲ့ EU နဲ့ဆက်ဆံရေးတော့မြင့်လာပါတယ်။ဒါပေမဲ့တကယ်တမ်းထဲထဲဝင်ဝင်ယင်းနှီးမြှုပ်နှံမှုတွေကဝင်လာပြီလို့ပြောနိုင်ပါလားခင်ဗျ။အထူးသဖြင့်အနောက်နိုင်ငံတွေဘက်ကပေါ့
။အခုအနေအထားကြီးကတော့ယင်းနှီးမြှုပ်နှံမှုတွေကဒီထုတ်လုပ်မှုဘက်မှာဝင်လာနေသေးတယ်။အများသောအဖြစ်ကတော့တဘာဝအသင်ရစရာထုတ်လို့ရပဲပါပဲရှိနေတာဖြစ်တယ်။တစ်ဖက်မှာတော့အားကောင်းလာတယ်တစ်ဖက်မှာတော့ပျော်နေသလားဖြစ်မှာတည်းလို့ပြောရမှာပေါ့
။နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေအတွက်အာမခံချက်ပေါ့ဆိုတော့ကသူတို့ယင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်ဥပဒေအရကာကွယ်ပေးမှုလုံထုံးလုံနီးဒီအာရီနဲ့ပတ်သက်လို့ကဘယ်လောက်ထိစိတ်ချရတဲ့အနေထားရောက်နေပြီလဲ
။အဲမချသိရင်ပြီးခဲ့တဲ့တလားလောက်ကထွက်တဲ့ World Bank ရဲ့ဘာပါရဲ့အစီအကံစာရဆိုပါပြယင်းနှီးမြှုပ်နှံမှုနည်းတဲ့နိုင်ငံတွေမှာပါတယ်။ဒီမှာမှရှယ်လိုက်လို့ရှိရင်တော်တော်လေးနောက်ကျနေရတယ်ရှိတယ်။အဲ့ဒီအစီအကံစာထွက်လာပြီးတဲ့နောက်ပိုင်းမှာအစိုးရကချင်းချင်းချင်းကဥပဒေတွေလောက်သကိုင်းတော့ပတ်ဝန်းကျင်ဖန်တီးဖို့ဆိုပြီးတော့ဝန်ကြီးဌာနတွေတော်တော်များများပတ်ဝန်းပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့တွေ့ဆုံပြီးတော့လောက်သာတဲ့ပတ်ဝန်းကျင်ကိုကောင်းဖန်တီးဖို့အတွက်ကြိုးစားနေရတယ်ရှိတယ်။အဲ့ဒီတိုင်းထဲမှာပဲပုံမလေးများထွက်တတ်လာဖို့အတွက်electronic government ပေါ့နော် e-government လို့ခေါ်တဲ့စနစ်တွေကိုလည်းလို့ပို့စားတော့တာစုနေတယ်ဆိုတော့ဘယ်လို2014ပြီး2015အဲ့ဒီတော့နောက်ပိုင်းရောက်လာလို့ရှိပြီးပြီးလို့တော့ခိုင်လာတဲ့ပေါ်ဝင်ရင်ဖြစ်လာလိမ့်ကတော့ချင်းတယ
်နိုင်ငံတကာယင်းနှီးမြှုပ်နှံသူတွေအတွက်ကတော့မြန်မာနိုင်ငံဟာယင်းနှီးမြှုပ်နှံမှုအလားလာကောင်းတဲ့နိုင်ငံဖြစ်နေမြင်လာကြတာမို့လို့လာရောက်စူးစမ်းလေးလာမှုတွေတော့ရှိနေပြီလို့ဆိုနိုင်ပါတယ်မေဘခရော့ဖ်ရဲ့အစီအစဉ်ကမှာတော့ဒီ2013ခုနှစ်အလယ်ပိုင်းမှာနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံပေါ်စီးပွားရေးအရာပိတ်ဆို့ထားတဲ့အကန့်အသတ်တော်များများကိုဖယ်ရှားခဲ့တာနောက်မြန်မာနိုင်ငံဘက်ကလည်းနိုင်ငံခြားယင်းနှီးမြှုပ်နှံသူတွေအတွက်စီးပွားရေးလမ်းကြောင်းဖွင့်ပေးလာတာတွေကြောင့်ယင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ကောင်းဖြစ်လာတယ်လို့ဆိုပါတယ်။ဒါကြောင့်လည်းပဲဒီလိုမျိုးအခြေအနေတိုင်းပုံမှန်တိုးတက်ဖြစ်ထွန်းလာရင်တော့လာမယ့်တစ်နှစ်ကျော်ကာလမှာပဲမြန်မာနိုင်ငံဟာယင်းနှီးမြှုပ်နှံသူတွေအတွက်စိုးရိမ်စရာအခြေအနေတွေအတော်များများကိုကျော်လွှားနိုင်လိမ့်မယ်လို့မေဘခရော့ဖ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဒီစစ်တပ်အပါဝင်ဩဇာကြီးပြီးတော့လုပ်ပိုင်ခွင့်ရှိသူတွေကစီးပွားရေးထဲမှာချက်လက်လွှမ်းမိုးနေတာကြောင့်နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေအတွက်သူတို့နဲ့ရှင်ပြိုင်ဖို့ခက်တဲ့အနေအထားမှာတော့ရှိသေးတယ်လို့ Mabel Craft ကထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာတော့မြန်မာနိုင်ငံတည်းနိုင်ငံခြားယင်းနှီးမြှုပ်နှံမှုပမာဏဒေါ်လာ44ဘီလီယံအနည်းသုံးပုံတစ်ပုံလောက်ဟာတရုတ်ကုမ္ပဏီတွေဖြစ်ကြပါတယ်။ဒါအပြင်ယင်းနှီးမြှုပ်နှံမှုအတော်များများဟာလည်းရေနံသဘောတန်ငွေနဲ့သဘောအရင်းမြစ်တူးဖော်ရေးလုပ်ငန်းတွေမှာများနေပါတယ်။မြန်မာနိုင်ငံတွင်းလာရောက်ယင်းနှီးမြှုပ်နှံတဲ့နိုင်ငံတွေတည်းပမာဏအများဆုံးအရရှင်တော့ American ပြည်တော်စုကတော့73နိုင်ငံမြောက်မှာပဲရှိပါသေးတယ်ခင်ဗျ။